ကိုအောင်လုံးနဲ့ကိုကျော်ဆိုးဦးတို့ဟာရခိုင်ပြည်နယ်မောင်နှောမြို့နယ်အင်းနေရွာမှာလူဆယ်ဦးအသက်ခံရတာနဲ့ပတ်သက်ပြီးတရင်ဆောင်မရေးသားဖို့အတွက်အမှတ်၈လုံခြုံရေးတပ်ဖွဲ့နဲ့ဆက်သွယ်ခဲ့တာကနေပြီးခဲ့တဲ့နှစ်ဒီဇင်ဘာလ12ရက်နေ့ကတည်းကအဖမ်းခံခဲ့ရတာပါသူတို့နှစ်ယောက်ကိုထောက်ကျန်ရဲစခန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်သူတို့နှစ်ဦးကိုဖမ်းဆီးခဲ့တာဟာရဲတပ်ဖွဲ့ရဲ့ကန့်သတ်ထားတဲ့စာရွက်စာတမ်းတွေကိုလက်ဝဲတွေ့ရှိလို့နိုင်ငံတော်အစိုးရလျှို့ဝှက်ချက်အုပ်ပဒေနဲ့တရားစွဲဆိုဖမ်းဆီးတာလို့အစိုးရနဲ့တပ်မတော်ဘက်ကတရားဝင်ထုတ်ပြန်ထားပါတယ်ဒီကနေ့တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းရဲ့သဘောထားကိုဆက်သွယ်မေးမြန်းရမှာဖြေဆိုဖို့ညွှန်ဆိုခဲ့ပါတယ်။သတင်းတော်နှစ်ဦးကတော့သူတို့တွေဟာသတင်းမီဒီယာကျင့်ဝတ်ကိုချိုးဖောက်တာမျိုးမရှိခဲ့ဘူးလို့တရားရုံးတွေမှာပြောဆိုခဲ့ကြပါတယ်။အခုလိုသတင်းတော်နှစ်ယောက်တရားရင်ဆိုင်နေရပြီးထောင်ဒဏ်ကြားခံနိုင်ရတော့မယ့်အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒုဥက္ကဋ္ဌဦးအောင်ကျိုင်ကအခုလိုပြောပါတယ်
။ဟိုဟာလို့တော့ကိစ္စဆွဲတဲ့ဥပဒေပုံမှန်လည်းကြီးတယ်ဗျာ။အမှုဖြစ်စီကိုလည်းကျွန်တော်တို့ဂဂနန္ဒပြောလို့မရဘူးဗျာကျွန်တော်တို့နောက်တစ်ခုရုံးကိုအများဆုံးတင်လိုက်တဲ့အတွက်ကျွန်တော်တို့လည်းလမ်းမပြေရောက်တဲ့ဘဝရောက်သွားပါလေသူရဲ့အမှုသွားအမှုလာပေါ်မှာပဲကြည်ပါလိမ့်မယ်ကျွန်တော်တာဝန်ရှိပါတယ်ကျွန်တော်တို့ခက်နေတယ်ဗျာဇင်းတော့ဘဝဟာစုံစူးစားယူဗျာပေါက်ပြရကြီးတော်တော်များများကျွန်တော်တို့မှဇင်းတော့ဘဝမှာဖြစ်နေကြတယ
်အခုလိုသတင်းသမားတွေကိုတရားဆွဲဆိုတာဟာအစိုးရကဒီမိုကရေစီစနစ်ကိုတွားနေတယ်ဆိုတဲ့အပေါ်မေးခွန်းထုတ်စရာဖြစ်နေပြီလို့ပြင်းသမားတို့ဦးဖြစ်တဲ့ဦးကျော်မင်းဆွေကအခုလိုပြောပါတယ
်ဒါကကျွန်တော်တို့ကဒီဟာနဲ့မပြီးသွားဘူးလေရှေ့မှာတရားရုံးအဆင့်ဆင့်ကြံသေးတယ်အဲ့တော့ဒါနဲ့ရင်ကျွန်တော်တို့ညှောနှင်းချက်ပြီးကုန်သွားတာတော့မဟုတ်ပါဘူးအယူခံဆင့်ဆင့်ကြံသေးတယ်လေတိတ်ခါဆိုတာသူများချရတဲ့အခုကိုကကိုချတာများကိုလုတ်တဲ့လုတ်ရက်ကိုရဲ့လုတ်ရက်ကသာလေကိုတိတ်ခါပြထန်းတယ်လေဒါကတမိုင်းရဆုံးဖြတ်ပါဘူးနော်ဒါကြီးကတော့မမြတ်တဘူးလို့ထင်တယ်လေကျွန်တော်ငကိုလေးကဒါသူတို့ပုံမှန်ရှိတယ်ဟာတလောက်ကြီးဆူဆူဝါးဝါဟုတ်တယ်လို့ဒါတလောက်ကြီးချိန်မသွားသင့်ဘူးဒီကဲဤတဲ့ညင်သာတဲ့နီလန်းနဲ့ဖြစ်ချင်းတဲ့ဒီတဲ့ဒါကြီးကတော့အရင်ခေါရိုးကျိုးဖြစ်ချင်းဒီတိုင်းမဖြစ်နေဘူးဒီအတွက်ကျွန်တော်တို့တိုင်းပြည်တွယ်ကိုနိုင်ငံအတွက်ကိုအစိုးရအတွက်ကိုတိုက်ခတ်တက်လာကြပါတ
ယ်မြန်မာသတင်းမီဒီယာကွန်ရက်ကဦးစရာလိုင်းကလည်းမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အုပ်ဥပဒေနဲ့ပတ်သက်ပြီးတော့အခုလိုဝေဖန်ပြောကြပါတယ
်ဒီလူတွေကအရင်တုန်းကဒီဒီလေကိုချိုတဲ့ကိုလိုနီဆိုရကနေပြီးတော့မှသူတို့ရဲ့ကိုချိုရဲ့ရန်ရာကိုခလေးကအဲတော့တော်လည်းဝူးစိုးစားနေကြတယ်ကျွန်တော်ဒီမှာတိုင်းရင်းသားတွေကိုနှစ်ကိုပို့ထားခဲ့တဲ့အိုးကိုတီ73နေဆိုတာကအရင်ဆိုရလည်းဆက်ဆက်ပြောခဲ့တယ်ကိုလိုနီအမွေဆိုးလာပါလက်ရှိဆိုအာနာရထားတဲ့အာနာယူထားတဲ့ပုံကူတွေကတော့သတင်းမီဒီယာဆိုတာကိုဘလို့နားလဲကြလဲပေါ့ဒီဟာခန်းကန်တာပေါ့သူတို့ကဘလောက်ထိတကယ်တည်းနဲ့အခုသူစီစဉ်နေလဲဆိုတဲ့စဉ်းစားမှုဒီအလို့ထင်ပါတယ်လောစရာကျွန်တော်တို့ကဒီမိုကရေစီလို့လာခေါင်းဆက်တက်တယ်တကယ်တမ်းကျတော့အစ်သာကအဲ့လောက်မရောက်တော့တဲ့ခါမှာမီဒီယာကဒီလိုလောက်ခွင့်ကနေဒီမိုကရေစီရဲ့တိုက်တာရဲ့ interest ကိုကျွန်တော်တို့ပြန်ကြည့်မယ်ဆိုတော့ကျွန်တော်ကမီဒီယာတွေပြရချင်လို့ရှင်တော့လုံးဝအားကြတော့မကောင်းဘူးပေါ့ကျွန်တော်ကတော့အမှန်တရားကိုအများဆုံးပေါ်စေချင်ပါတယ်မတရားဖန်ဆီးချုပ်နှောင်ခံရတာကဒီမိုကရေစီဆိုတာကလို့ပြောနေတဲ့အစိုးရတက်တွေ့တာကြီးကဒီအင်္ဂိုကုန်တိတ်ခါကြကြဖြစ်တယ်နိုင်ငံကအလင်းပါပြောချင်တာဖြစ်ပါလိမ့်
သူတို့နှစ်ဦးကိုထောင်ချောက်ဆင်ဖမ်းဆီးဖို့အတွက်ရဲမှူးချုပ်တင်ကိုကိုကအမိန်ပေးခဲ့တာဖြစ်ကြောင်းလည်းအင်းတင်ရွာမှာတာဝန်ချခဲ့တဲ့ဒူရဲမှူးမိုးရံနိုင်ကတရားရုံးမှာထွက်ဆိုခဲ့ပြီးမယ်လဲမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်အောင်ဝင်းဦးကတော့အဲ့ဒီအချက်ကိုငြင်းဆိုခဲ့ပါတယ်နောက်ပိုင်းမှာလည်းတပ်သေးတွေရဲ့ထွက်ဆိုချက်တွေဟာသတင်းတောင်နှစ်ဦးတို့အတွက်လွတ်မြောက်နိုင်မဲ့လမ်းစာကအားနည်းလာခဲ့တာဖြစ်ပါတယ်အဲ့ဒီအမှုကိုစစ်ဆေးနေစဉ်ကာလမှာပဲအဲ့ဒီသတင်းတောင်နှစ်ဦးဟာမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အုပ်ဥပဒေကိုကျူးလွန်တာကြောင့်ဖမ်းဆီးတာဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ NHK နဲ့အင်တာဗျူးမှာဖြေဆိုခဲ့ပါတယ်။ဒီကနေ့တရားရုံးရဲ့ဆုံးဖြတ်ချက်ဟာသတင်းမီဒီယာသမားတွေကိုချိန်ချောက်လိုက်တာပဲလို့နိုင်ငံသားသတင်းဌာနတစ်ခုရဲ့သတင်းတော်တစ်ဦးဖြစ်တဲ့ဦးတီဟာသွေးကပြောပါတယ်
။ကိုဝါလုံးတို့အမှုဟာတဖြည်းဖြည်းနဲ့ပြေကြလာတာတစ်ခုဟာသတင်းတော်တွေမှာရှိလေရှိတာရှိတတ်တယ်ဒီလိုမျိုးမတန်အပတ်ရလို့ဟာမျိုးဥပဒေအရဖြေစစ်ပြီးတဲ့အခါကျတဲ့အခါကျတော့အရေးယူတဲ့သဘောမျိုးပေါ့နော်။ကျွန်တော်တို့ကအမှန်ပြင်းထန်တဲ့ကြီးမားတဲ့ message ပါပဲ။ဘာဖြစ်လို့လဲဆိုတော့တို့တွေဘာကြောင့်အရေးယူလဲဆိုတဲ့နောက်ွယ်အကြောင်းတရားတွေတော့ကျွန်တော်တို့မပြောချင်တော့လည်းပဲအခုလောလောဆယ်တို့ဖုန်းထဲမှာတွေ့တဲ့ချက်လက်တွေနဲ့ဒီလိုမျိုးတရားဆွဲရဆိုတာကဒူတိုင်းကိုဆွဲလို့ရတဲ့သဘောမျိုးဖြစ်နေတယ်။ဒီပုံစံကကျွန်တော်တို့မီဒီယာသမားတိုင်းအတွက်ကတကယ် big alarm ပဲပေါ့ပြောမယ်ဆိုရင်အမှန်မှ3 page ကြီးပေါ့ဗျာဟိုအားလုံးကဘဝကမလုံးကြုံလို့ခံစားရတယ်ဗျဒီအချက်ကတော့ကျွန်တော်တို့အတွက်တုံ့နှုတ်မိပါတယ်ဒီဥပဒေကတော့တော်တော်လေးကိုအားနည်းချက်ရှိတဲ့ဥပဒေကဒီသက်ပုံပြီးချစ်ချစ်လေးလေးနဲ့ဒီဥပဒေကလေပြင်သစ်တင်ထားတာတွေပြင်ပြီးတော့မလိုလားတဲ့ဘေးရွက်ဆိုးကျိုးတွေကိုရှောင်ရှားဖို့လိုတယ်ဗျအဲ့တော့အခုကဖြစ်နေတာမလိုလားတဲ့ဘေးရွက်ဆိုးကျိုးတွေကိုဖယ်ရှားမယ်ဒါအဲ့ဒီဆိုးကျိုးတွေကအသုံးဆစရာလို့ဖြစ်နေပြီလားလို့ဒါမေးစရာမေးဖို့ထုတ်စရာဖြစ်နေတာပေါ့နော်
သူတို့နှစ်ဦးကိုဆွဲချက်တင်ထားတဲ့မြန်မာနိုင်ငံတော်အစိုးရလျှို့ဝှက်ချက်အုပ်ဥပဒေပုံမှန်၃ဟာထောင်ဒဏ်၁၄နှစ်အထိကြာခံနိုင်ရတဲ့အမှုဖြစ်ပါတယ်။ကိုအောင်လုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ဦးစလုံးကိုပြုတ်ပေးဖို့နိုင်ငံတကာသတင်းမီဒီယာအဖွဲ့အစည်းတွေလူခွင့်ရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေ ကုလသမဂ္ဂအတွင်းမှုချုပ်ဗီဒင်ဝန်ကြီးအမေရိကန်သမ္မတဟောင်းဘီလ်ကလင်တန်စတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကမြန်မာအစိုးရကိုတောင်းဆိုမှုတွေလည်းရှိခဲ့ပါတယ်။ပြည်တွင်းကသတင်းသမားတွေကလည်းသူတို့နှစ်ဦးလွတ်မြောက်ဖို့လှုပ်ရှားမှုတွေကိုလည်းစတိုက်ပြုလုပ်ပြီးတောင်းဆိုခဲ့ကြပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့ပြည်သူလူထုရဲ့သတင်းအချက်အလက်သိရှိပိုင်ခွင့်ကိုမကန့်သတ်တင်ကြောင်းလဲထောက်ပြဝေဖန်ပြောဆိုမှုတွေလည်းရှိခဲ့ကြပါတယ်။ဒီမိုကရေစီနိုင်ငံတွေမှာသတင်းလွတ်လပ်ခွင့်ဟာမရှိမဖြစ်အရေးကြီးတယ်လို့အခုလိုသတင်းတောက်နှစ်ဦးကိုတရားစွဲဆိုဖို့ဖန်တီးတဲ့အခြေအနေဟာမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းရယူပိုင်ခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေဟာစိုးရိမ်ပွဲရာအခြေအနေမှာရှိနေပြီလို့သုံးသပ်ကြပါတယ်ခင်ဗျာ။